ရင်းရွာအနီးကတောထဲမှာဖမ်းဆီးနှိပ်စက်ပြီးအစုလိုက်အပြုံလိုက်တပ်ဖြတ်ခံထားရတဲ့အမျိုးသားအလောင်းတွေတွေ့ရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တောထဲမှာတင်းချောင်းနေချင်းစစ်တပ်ကဖမ်းဆီးခဲ့ပြီးတဲ့နောက်အခုလိုတပ်ဖြတ်ခံရတာဖြစ်တယ်လို့လွတ်မြောက်လာသူတွေကပြောပါတယ်။ဒီကြောင့်အပြည့်အစုံရန်ကုန်ကလာတဲ့တရင်ကိုတော့ကိုသားညဦးကပြောပြပါမယ်ခင်ဗျာ။
စကိုင်းတိုင်းကဏီမြို့ချင်းနှင်းမြစ်ဘေးကရင်းရွာအနီးတောထဲမှာဇူလိုင်လ17ရက်နဲ့12ရက်တို့မှာ6လောက်တီလက်တွေမှာကျိုးတုပ်လျက်နဲ့အစုလိုက်ပြုံလိုက်တေဆုံးနေတဲ့အမျိုးသားအလောင်း15လောင်းတွေ့ရှိခဲ့တာဖြစ်ပါတယ်။ဒေသခံတွေအပြောအရတော့ဇူလိုင်လ10ရက်နေ့မှာစစ်ကောက်စီတပ်တွေဟာရင်းရွာဘက်ကိုဦးတည်လာတဲ့အတွက်ဒေသခံအချို့ဟာရင်းရွာနဲ့6မိုင်ဝေးတဲ့ခင်းနှန်းရှိတောင်ကုန်းဘုံကိုထွက်ပြေးခဲ့ကြပါတယ်။ဇူလိုင်9ရက်နေ့နေ့လယ်ပိုင်းမှာတော့ပုံနေတဲ့နေရာတွေကိုလုံခြုံရေးတပ်ဖွဲ့တွေလာရောက်ပြီးတော့ဒေသခံအများအပြားကိုဖမ်းဆီးခဲ့တာလို့ကိုယ်တိုင်ဖမ်းခံရသူက VOE ကိုပြောပါတယ်ဖမ်းဆီးခံရတဲ့ထဲမှာအမျိုးသားအမျိုးသမီးနှစ်ဖွဲ့ခွဲပြီးတဲ့နောက်အမျိုးသမီးတွေကို9မိနစ်တွင်လွတ်အောင်ပြေးမပြေးပါကပြစ်တက်မယ်ဆိုပြီးတော့ချင်းချောက်ပြန်လွတ်ပြေးခဲ့တယ်လို့အမျိုးသားတွေကိုဆက်ပြီးတော့ဖမ်းဆီးထားခဲ့တယ်လို့လွတ်မြောက်သားသူတွေကပြောပါတယ်တပ်တွေပြန်သွားပြီးတဲ့နောက်ဖမ်းဆီးခံထားသူတွေကိုဒေသခံတွေကတွားရောက်ရှာဖွေရမှာတစ်ဆုံနေတဲ့အလောင်းတွေကိုတွေ့ရှိရတာဖြစ်တယ်လို့ဒီအဖြစ်အပျက်ကိုကိုယ်တိုင်ကြုံတွေ့ပြီးတော့ပြန်လည်လွတ်မြောက်လာတဲ့အမျိုးသမီးတူက VOE ကိုပြောပါတယ
်ဒီမှာတော့ uniform တွေပဲမြင်ရတာစံတာတော့မသိဘူးပြနိုင်ဘူးရှင်သူတို့လည်းမတင်နေ uniform နေတယ်ဒါပဲမြင်ရတာအစ်ကျမတို့ကိုမိသွားလို့ဆိုကျမတို့ကဆိုက်တည်နေကြအစ်ကသူတို့တွေကသက်သက်တွေတဖောင်းဖောင်းနဲ့မပြေးနဲ့မပြေးနဲ့ဝက်နေဝက်နေဆိုပြီးတော့မှတွေ့တဲ့သူကိုတူတူနာပြီးချင်းတွေ့ရသူကိုအမောက်ခိုင်းတာကျမတို့ကဆိုက်ထဲမှာဒါနဲ့ကျမတို့ကိုမြင်တာမတင်မနေရခေါ်တာအစ်အဲ့ဆိုကျမတို့ကအဲ့သူတို့ဖမ်းနေရဲ့ဟုံးမောင်ပြန်တက်ရအစ်ပြန်တက်ပြီးတော့မိန်းကလေးတွေကိုတော့အဲ့ကျမတို့ကဘာလုပ်ထားလဲမုခတဲလေးအောက်ကိုတော့ထားတယ်ယောက်ျားလေးတွေကကျောင်းတခြားတနေရထားပြီးတော့မှအမောက်ခိုင်းထားအစ်ပြန်ကနေသူတွေကြာကျမတို့ပြန်ခဲရတာဆိုတော့မြင်လာတော့မမြင်ခဲရတော့ဘူးရှင်ကျမတို့ပြန်လွတ်လိုက်တာမိန်းကလေးတွေနဲ့ပွားတော့တွေနဲ့ကိုယ်ဝန်ဆောင်နေတဲ့မှုဆိုပြီးတော့မိန်းကလေးအုပ်စုကတော့အကုန်ပြန်လွတ်လိုက်တယ်နောက်နေ့လေးရမြောက်တဲ့နေ့ကျမအဲ့ကုန်းပေါ်မသွားရဲသွားရဲနဲ့သွားရောမအလောင်းကြီးတွေ့ရရှင
်သူ့ရဲ့အိမ်သားတယောက်လဲတတ်ခံသူတွေထဲမှာပါပါတယ်ဖန်စီတက်ဖြတ်ခံသူအမျိုးသားအများစုဟာရင်းရွာသား12ယောက်ဖြစ်ပြီးတော့ရင်းရွာအုပ်စုတွေကကုန်းသာရွာသားတယောက်ဘလူးဇဝရွာသားတယောက်ပြင်ရင်းရွာကိုရောက်နေတဲ့ရေဦးမျိုးသားတယောက်တို့လည်းပါပါတယ်တပ်ဖြတ်ခံသူတွေဟာလက်ပြန်ကျိုးတုပ်ပြီးတော့ခြေထောက်တွေကိုလည်းကျိုးတုပ်ထားသလိုနှိပ်စက်ခံထားတဲ့ဒဏ်ရာတွေကိုလည်းတွေ့ရတယ်လို့ရုပ်လောင်းတွေကိုမျက်မြင်တွေ့ရသူတူကအခုလိုပြောပါတယ
်အပြင်းနဲ့မျက်မြင်ကျွန်တော်က9နိုင်တော့သွားချရတော့9လောင်းတစ်ခါတွေ့နောက်အချိန်မရှိလို့နောက်ထပ်9မိနစ်မှတစ်ခါသွားချရတော့အဲ့နာပဲ6လောင်းထပ်တွေ့တယ်အဲ့နေရာတနေရာလည်းအလုံးဖြစ်တဲ့ရောက်တယ်တယောက်ကိုကျွန်တော်မိစ်ကျူကပြန်လာတော့ရာခင်းပြင်ကိုပုံစံနဲ့လိုက်ရှာတယ်တလောင်းအဲ့ဒါကကျွန်တော်တို့ဒီရေဦးနယ်ကကျွန်တော်နားရာညတော့ရှိနေတာပေါ့တိတ်တော့ကွာတောင်းနေသူကတင်ရောက်ကြအားလုံးက15ရက်ခန်းတော့နောက်ပြန်ကြီးတုတ်တယ်လေ
တဆုံးသူတွေတဲမှာအသက်20ကနေပြီးတော့အသက်60အထိအမျိုးသားတွေပါကြပါတယ်အခုလိုဖမ်းဆီးတပ်ဖြတ်သလိုရွှေငွေအဝတ်ထည်တွေနဲ့ဖိုးတန်ပစ္စည်းတွေကိုယူဆောင်သွားတယ်လို့လည်းပြောကြပါတယ်ဒါနဲ့ပတ်သက်လို့ VOE ကတော့တိကျတိပြုလို့တော့မရသေးပါဘူးအခုလိုရင်းရွာနီးမှာအစုလိုက်ပြုံလိုက်တပ်ဖြတ်ခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးသလိုပဲမီဒီယာတွေကမေးမြန်းတာကိုလည်းပြန်လည်ဖြေကြားတာမလုပ်သေးပါဘူးပြီးခဲ့တဲ့ဂျွန်လ19ရက်နေ့တုန်းကရင်းရွာအနီးကကင်းရွာမှာစစ်ကောင်စီတပ်တွေဝင်ရောက်လာပြီးတော့ကြီးရွာသားအချို့ကိုဖမ်းဆီးနှိပ်စက်တာတွေရှိခဲ့ပါတယ်။ကင်းရွာအနီးမှာစစ်ကောင်စီရဲ့ရန်တင်ဆောင်လာတဲ့တင်မောတိုက်ခိုက်ခံရတာတွေလည်းရှိခဲ့ပြီးတော့ PDF တပ်ဖွဲ့တွေနဲ့မကြာခဏဆိုလိုတိုက်ပွဲတွေဖြစ်ပွားခဲ့ဘူးပါလေ။ချင်းတင်းမြစ်ဘေးကကြီးရွာတွေကိုစစ်ကောင်စီတပ်တွေကမကြာခဏဝင်ရောက်ရှာဖွေလေးရှိတယ်လို့ဒေသခံတွေကပြောပါတယ်။တဆက်ထဲမှာပဲဒီကနေ့ဇူလိုင်လ17ရက်နေ့မနက်ပိုင်းကမန္တလေးတိုင်းမြင်းကြံမြို့ပေါ်မှာလုံခြုံရေးဆောင်နေတဲ့စစ်ကောင်စီကားလမ်းမိုင်းခွဲတက်ခတ်ခံပြီးတဲ့နောက်စစ်ကောင်စီတပ်ဖွဲ့ဝင်ချူတန်းရတယ်လို့သိရပါတယ်။စစ်ကောင်စီတပ်ဘက်ကပြစ်ခတ်တာကြောင့်အမျိုးသမီးတဦးဘိုက်ကိုကြီးစံထိမှန်ပြီးတော့ဒဏ်ရာရခဲ့ပြီးတော့စွန့်ရရတဲ့အနေအထားမှာရှိတယ်လို့လည်းဒေသခံတွေကပြောပါတယ်ခင်ဗျာ
။ကိုသားညုံတင်ပြပေးခဲ့တာပါခင်ဗျာ။